ယာဂီမုံတိုင်းအရှိန်ကြောင့်မြန်မာနိုင်ငံအနှံ့ရေကြီးရေလျှံမှုတွေဖြစ်ပြီးတဲ့နောက်ပိုင်းလမ်းဘန်းဆက်သွယ်ရေးတွေပြတ်တောက်သွားတဲ့အပြင်ကုန်စည်သီးနှံအပါအဝင်စားတောက်ကုန်တချို့ရဲ့လက်ကားဈေးနှုန်းတွေမြင့်တက်သွားရပါတယ်။သီးနှံပျက်စီးဆုံးရှုံးမှုလည်းအများအပြားရှိနေကြောင်းစိုက်ပျိုးရေးသမားတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်
။ယာဂီမုံတိုင်းအပီမြို့နယ်ပေါင်း60ကျော်မှာဈေးတဖြည်းဖြည်းကျဆင်းသွားပေမဲ့လန်ဒါဒါနဲ့စိုက်ခင်းတွေပျက်စီးသွားတာကြောင့်ကုန်စည်သီးနှံတွေပြတ်တောက်စပြူပြီးဈေးလက်အဆမတန်တက်နေရလို့လက်လီလက်ကားရောင်းချသူတွေကပြောပါတယ်။လက်ကားဈေးတွေမှာလက်ရှိရောင်းချနေတဲ့ကုန်တွေကပြီးခဲ့တဲ့ရက်ပိုင်းတွေကတင်ပို့ထားတဲ့ကုန်တွေဖြစ်ပြီးလာမယ့်ရက်ပိုင်းထဲမှာဈေးတွေတက်လာနိုင်ကြောင်းအညာဒေသကတောင်သူတူက VOA ကိုပြောပါတယ
်။ကျွန်တော်ကတော့တောင်ကြီးမြို့နယ်ပေါ့နော်။၁၇ရက်၁၂ရက်လောက်ကရွာကြီးတိပေါ့နော်အောက်ကကမ်းလုံးကြီးရေးထားပြတာ။အဲ့ကအိမ်လေးတစ်ဝန်းလုံးကရေမြုပ်ပဲဘူးတည်ကမှလုံးဆောင်လို့ရတော့။ကျွန်တော်တို့ကကကုန်လေးရမ်းထွက်တဲ့နေရာတော့ကျွန်တော်တို့ကဆေးရငရုပ်ကြောင်းမှုဖျော်လို့ဆုံးဆိုင်တာလို့ကုန်သွင်းနေတာ။အဲ့ဒါကြီးကဘာမှလုံးစားရတော့ကျွန်တော်ကတော့တစ်ပတ်လောက်ဆိုရင်အဲကုန်သွင်းလို့နေရာအဲကုန်သွင်းပေါ့ဖြတ်ပြီးတက်မယ်တက်မယ်နေတာရှိတယ်။ဒီမှာရှိတဲ့လက်ရှိဥစ္စာတွေကဟိုပြတ်တောက်သွားပြီ။ဘူးရနေတဲ့ဟာလေးကအဲ့ဒါကိနေတာမတည်ခင်ခုပြီးတော့ကိုယ့်ရဲ့ဥစ္စာတွေရဲ့
ရန်ကုန်လက်ကားဈေးတွေမှာကော်ပီတထုပ်ကို1000ကျပ်၊ငွေဥသီးစိမ်းတပိတ်တာကို1000ကျပ်၊ခန်းကျင်သီးတပိတ်တာကို9000ကျပ်၊ဗိုလ်စားဘဲတပိတ်တာကို12000ကျပ်၊မုံညင်းထုပ်တပိတ်တာကို12000ကျပ်ရှိပါတယ်။ရေမကြီးခင်ကတပိတ်တာကို3000-4000ဈေးနှုန်းတွေကနေခုန်တက်လာတဲ့ဈေးတွေဖြစ်ပါတယ်။တချို့ကုန်စည်တွေကိုဝယ်လို့မရကြောင်းလက်ကားရောင်းချသူတွေကပြောပါတယ်။ရှမ်းပြည်နယ်အောင်ပန်းမြို့ဘက်ကခန်းကြီးတီကတော့မပျက်စီးလို့ဒီရက်ပိုင်းဈေးကွက်ဝင်လာပြီးဈေးပြုတ်ကျသွားနိုင်ကြောင်းလက်ကားကုန်စည်တိုင်းပိုင်ရှင်တို့ကပြောပါတယ်။
ရန်ကုန်ဝင်မှာကခဲမြည်ဒီတို့အာလူးတို့တော့ဝင်တာပေါ့အာလူးကတော့ဒီမှာလိုက်ရှားတော့တို့ဒီတက်ပါပဲကိုကာမွေးလို့တို့ပြီးတော့တက်ပါပဲကိုဒီမှာတော့မှ800လောက်ဖြစ်ပြီးတော့အဲ့ဘက်တို့ရင်တော်တော်ကြီးနေမှာပေါ့ဒါလန်ကြီးမှာပြက်တာတော့ပါတော့အဲ့လိုမျိုးရှိတာပေါ့ဒီအောင်မတ်မှာလည်းတော်တော်ကြီးနေတာပေါ့ရန်ကုန်ဒီဘက်ကကျတော့ပြကြီးများလို့ဒါခဏလေးတစ်ပြည့်ကတက်မှာပေါ့
စစ်ကောင်စီတရင်ထုတ်ပြန်ချက်မှာတော့မြို့နယ်ပေါင်း56မြို့နယ်မှာရေကြီးရေလျှံဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။နေပြည်တော်နယ်မြေမှာတင်မိုးတီးနှံစိုက်ရိတ်က4,800လောက်ရေနစ်မြုပ်ခဲ့တယ်လို့ပြောပါတယ်။လက်ရှိမှာအေရဝတီတိုင်းကနေကုန်စည်သီးနှံတချို့အဝင်ထွက်ရှိနေတယ်လို့ကုန်ပယ်တွေကပြောပါတယ်။ဒါပေမဲ့မြန်မာပြည်အထက်ပိုင်းကဆင်းလာတဲ့ရေတွေကြောင့်အဲ့ဒီကမြို့နယ်တချို့မှာစိုက်ပျိုးမြေတွေနောက်တစ်ကြိမ်ရေလွှမ်းစပြုတ်နေပြီဖြစ်ပါတယ်ခင်ဗျာ။